သမ္မတထရမ့်အစိုးရအဖွဲ့ချမှတ်ထားတဲ့အတိုင်းအမေရိကန်တပ်သားတွေအီရန်မှာချထားမှုကို2500အထိရှော့ချတော့မယ်လို့ယာယီကာကွယ်ဝင်ကြီးခရစ္စတိုဖာမီလာကတောက်ချန်နေမှာပြောပါတယ်။အခုလိုအမေရိကန်တပ်သားအရေးအတွက်ရှော့ချတာဟာအီရန်လုံခြုံရေးတပ်တွေရဲ့ဆွမ်းဆောင်နိုင်ရေးတိုးလာတဲ့ပုံမှာမူတည်လှုပ်ဆောင်တာဖြစ်ကြောင်းအမေရိကန်မှာအစိုးရအသစ်တက်လာဖို့9ရက်လိုမှာပဲမီလာကညင်ညာချက်ထုတ်ပြန်ပြောဆိုတာဖြစ်ပါတယ်။ IS သွေးကြော်ရဲ့ချင်းချောက်မှုအန္တရာယ်ကိုအခုအခါမှာအီရန်တပ်တွေကိုင်းတွယ်လာနှိုင်စွန်းရှိနေပြီဖြစ်တဲ့အတွက်ဒီဘက်ကိုချိန်မှုန်းရင်းမှာအကူအညီပေးဖို့ကာလတားရှိချထားခဲ့တဲ့အမေရိကန်တပ်သားအရေးအတွက်ကိုရှော့ချမှာဖြစ်ကြောင်းနဲ့ဒီလိုရှော့ချတာဟာအချိန်နဲ့တိုးတက်မှုတကယ်ရှိနေတာရဲ့ပြရုပ်ဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်အာဖဂန်နစ္စတန်နိုင်ငံမှာလည်းတပ်သား2500ကျော်ကိုရှော့ချဖို့လှုပ်ဆောင်မှာဖြစ်ကြောင်းတောက်ကြနေမှာပဲမစ္စတာမီလာကကြေညာခဲ့တာပါ။